အားလုံးပဲမင်္ဂလာပါရှင်အခုဒီ business အောက်လေးဝင်လာခဲ့ပါပြီဒီဒီမှာဆိုရင်ဒီစာအုပ်ထဲမှာဆိုရင်သူကဒီမှာပေါ့နော်သူကသင်္ကန်းစာကြီးခြေခံလေးကြီးပေါ့နော်ဒီမှာဆိုရင်သင်္ကေတလေးတွေရဲ့တခုချင်းစီရဲ့ထိုးနည်းလေးတွေအကုန်ပါပါတယ်အမှားဆုံးလက်ဆိုင်မှာကအဲ့အကြောင်းသင်ရမယ်ပေါ့နော်အဲပြီးလို့ရှိရင်ဒီဒီအခြေခံထိုးနည်းလေးတွေထိုးလို့ရမယ်ပတ်တန်လေးတွေနဲ့လေ့ကျင့်မှုရအတွက်ပတ်တန်လေးတွေတပုံချင်းစီတဲ့အသေးစိတ်ပါတယ်အဲဆိုတော့ဒီစာအုပ်လေးကတော်တော်အဆင်ပြေနေတယ်ပေါ့နော်အခုပထမဆုံးဒီစာအုပ်ထဲမှာဆက်ပြောချင်တာကဇာတော်ဒီစာတရားသူကခြေမျိုးစားလေးတွေပေါ့နော်အတုံးများတဲ့ဒါခြေမျိုးစားလေးတွေကိုပြောပြထားတာဒီပထမမှာဆိုရင်ဒီမှာဆိုရင်ဒါ5မျိုးပါတယ်ပေါ့နော်ပထမဆုံးတစ်ခုကအဲဒီခြေပေါ့နော်ဒီလိုမျိုးပုံစံလေးပေါ့သူကတသားခြေပေါ့နော်သူကဆိုတော့ဒီဆောင်းလင်းနေမှာဆိုရင်ဒီခြေလေးကဆောင်းလင်းမှာနွေးစေတယ်အဲအဲ့လိုမျိုးပေါ့ဒီကများသောအားဖြင့်3မျိုးတဲ့ quarterကတော့နေရာတော့အဲရှော်လို့လဲလွယ်တယ်ပြီးရင် smooth ဖြစ်တယ်အဲ့အတွက်ကြောင့်သူ့ကို accessory အားလုံးနဲ့အဲအင်းကြီးတွေထိုးတဲ့အချိန်မှာအများစုအသုံးပြုကြရတယ်ပေါ့နော်ကတော့ပြီးရင် loop ပြန်ဒါလေးတွေကတော့ခြေမှာဒီဖွားဖွားလေးလေအထုံးလေးတွေမဟုတ်ပဲねအဲ့လိုမျိုးဖွားဖွားပုံစံလေးတွေပေါ့ပေါ့ပေါ့ပေါ့လေးပေါ့နော်အဲ့လိုမျိုးလေးပါတဲ့ခြေပုံစံမျိုးလေးပါဒီအားတော့ခုံလျှော်ချီပေါ့နော်သူကကြတော့များတော့အပြင်ကအိမ်တွင်ပစ္စည်းလာစင်တဲ့ဟာလေးတွေမှာထုံတုံးနေပေါ့နော်ဟိုနှုတ်ပတ်လေးတွေပေါ်ပင်လေးထဲထဲခွက်ကလေးတွေတို့ပြီးလို့ရှိရင်ဖန်ခွက်လေးအောက်မှာခံတဲ့အလားအပြားလေးတွေတို့အဲ့လိုမျိုးပေါ့နော်အိမ်တွင်ပစ္စည်းလေးတွေမှာဆိုရင်ဒီခုံလျှော်စီလေးတွေနဲ့ထိုးတယ်ပြီးလို့ရှိရင်ဒီမိုးဟဲမိုးဟဲကတော့ခြေချီတော့မတုံးဘူးသူဒါပေမဲ့ဒီခြေကအလုံးမတော်မှုတရားလဲဆိုတော့ရန်စီကြည့်လို့ပေါ့နော်သူကကင်လိုက်တာနဲ့အီအီလေးပြီးလို့ရှိရင်ထက်တန်းဆန်ဆန်လေးအပေါ်ဝေးလေးတွေပဲထိုးထိုးပါလေးပဲထိုးထိုးသူ့ချင်မရတေးလေးတေးလေးကိုမှလေးအမွေးလေးတွေကယုံမွေးတောင်အီရပေါ့နော်အဲ့လိုမျိုးယုံမွေးလို့အမွေးလေးတွေကနည်းနည်းရှိရှိလေးပါတာသူကကြည့်ရင်တိတ်မတိတာကိုကင်ကြည့်လိုက်ရင်အမွေးလေးတွေပါပြီးတော့အဲ့လိုအီအီလေးပေါ့နော်ဒီချင်မျိုးစားလေးရကြောင်လေးအာရန်ကြိုက်တယ်နောက်နေ့ကျမှဝယ်ရအောင်ပဲပေါ့နော်ဒီအားကြတော့ဒီသူအထုံးလေးတွေပါတဲ့ချီအဲဒီအားက acrylic ကလည်းတုံးများတယ်ကိုတော့ကြိုက်တယ်ပေါ့နော်ဒါဆိုရင်သူ့ချီတာမြင်မြင်တည်တည်လေးပြီးတော့ကြတော့အဲမမ